COVID-19 ရောဂါကူးစက်မှုနှုန်းပိုမိုများဆန်တဲ့ကိုရိုနာဗိုင်းရပ်စ်ဗီဇာမျိုးကွဲတချို့ကိုမြန်မာနိုင်ငံမှာတွေ့ရှိထားတာကြောင့်တကြောပြန်ကူးစက်မှုအန္တရာယ်ကိုသတိထားကြဖို့ကျန်းမာရေးပညာရှင်တွေတိုက်တွန်းနေတဲ့အကြောင်းပြောပြပါမယ်။ကျွန်မကတော့စုစုပါ COVID ကရောဂါကူးစက်မှုနဲ့ပတ်သက်လို့မြန်မာနိုင်ငံမှာဧပြီလနှောင်းပိုင်းကစလို့မော်လီကျူးနည်းပညာနဲ့တက်ခွဲစစ်ဆေးရမှာကိုရိုနာဗိုင်းရပ်စ်မျိုးဗီဇာကွဲ၅ခုတည်းကအနည်းဆုံး၃ခုကိုမြန်မာနိုင်ငံမှာတွေ့ရှိထားကြောင်းစေတုသေနာဦးစီးဌာနကသုတေသီတွေကဒီကနေ့ရန်ကုန်မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုလိုက်ကြတာပါရောဂါကူးစက်နှုန်း10%လောက်ပုံမြန်နိုင်တဲ့မျိုးဗီဇာကွဲအမျိုးအစားအတွက်ကိုလည်းပြည်ပကနေမြန်မာနိုင်ငံကိုပြန်လာသူ9ယောက်ထံကတွေ့ရှိထားတာကြောင့်တကြောပြန်ကူးစက်မဲ့အန္တရာယ်ကိုသတိထားဖို့လိုတယ်လို့လည်းစေတုတင်နာဦးစီးဌာနကဒုတိယညွှန်ကြားရေးမှူးဒေါက်တာမြတ်ထွန်းညွန့်ကပြောပါတယ
်အရင်ကတော့ local transmission အနေနဲ့ဒီပြည်တွင်းမှာသာကူးစက်မှုဖြစ်ခဲ့တယ်ဆိုပေမဲ့တကယ်တကယ်မဖြစ်အောင်ကျွန်တော်ထိတ်ချုပ်နိုင်တယ်လို့ယူဆပါတယ်အခုလိုမျိုးအခုအချိန်ကြီးမှာဆိုတော့ဒီ64အမျိုးသားတွေတက္ကသိုလ်လုံးတိုက်တာနဲ့တော်တော်လေးဖြစ်လာများလာပြီ။နောက်ပိုင်းယူထားတဲ့တစ်ခွက်တစ်ခုနာတွေမှာအဲ့လိုတွေ့လာတဲ့အကြောင်းမလို့အကလေးအနေနဲ့ကျွန်တော်တို့ဒီ drain ကိုဝင်ရောက်လာတဲ့ကိစ္စတွေကိုအကြောင်းကြောင့်မထိနိုင်ခဲ့လို့ရှိရင်ကျွန်တော်တို့ COVID ဒုတိယ line ဖြစ်နိုင်ပြီးအတော်လေးကိုကြီးမားနေတဲ့ဒီချက်ကိုဒီလိုလူလူတွေအနေနဲ့အားလုံးအနေနဲ့အထူးသတိပြုဖို့လိုရတယ်ဆိုတဲ့ဟာလေးကိုကျွန်တော်တို့ဒီဟို module ဒီပညာပေါ့နော်။အဲ့ဒီဟာလေးကိုသိရှိခြင်းအပြင်ကျွန်တော်သိရှိနိုင်ပါတယ်
ယောဂကူးစက်မှုအန္တရာယ်ရှိနေစေဖြစ်တာကြောင့်ကာယယောဂကာကွယ်ထိန်းချုပ်ရေးအတွက်ချမှတ်ထားတဲ့စီမင်းတွေကိုလိုက်နာဖို့လိုအပ်ကြောင်းပြောဆိုခဲ့တာပါမြန်မာနိုင်ငံမှာ COVID-19 ရောဂါကြောင့်သေဆုံးသူ6ဦးအပါအဝင်တက်ခွဲအတည်ပြုလူနာ400လောက်ရှိနေပြီးယောဂဘူကင်းစင်သူ300ကျော်ရှိတယ်လို့လည်းကျန်းမာရေးနဲ့အားကစားဝန်ကြီးဌာနကသတင်းထုတ်ပြန်ထားပါတယ်ယောဂအခြေအနေဆိုလာတဲ့အရေးပေါ်လူနာတွေက10ဦးကိုတော့သွေးရည်ချီကုထုံးနဲ့ကုသနိုင်ခဲ့ပြီးအဒီထဲမှာနာတာရှည်ယောဂသည်တွေအပါအဝင်ကိုဝင်ကအစိပ်ပိုင်းအစားထိုးထားတဲ့လူနာတွေလည်းပါဝင်ကြောင်းဒီကနေ့သတင်းစာရှင်းလင်းပွဲမှာကျန်းမာရေးပညာရှင်တွေကပြောဆိုခဲ့ကြပါတယ်။ကိုရိုနာဗိုင်းရပ်စ်ကိုကင်းစင်သွားတဲ့လူနာတွေစီကသွေးရည်ချီကိုအလှူခံပြီးတော့ယောဂကုသရေးမှာအသုံးပြုဖို့ရည်ရွယ်ထားတယ်လို့လည်းသွေးရည်ချီကုထုံးနဲ့ကုသရေးအကြံပေးအဖွဲ့ဥက္ကဋ္ဌဖြစ်သူသွေးယောဂပညာဌာနကအငြိမ်းစားဌာနမှူးပမောက္ခဒေါက်တာရေမရာကပြောပါတယ်
။ကိုရိုနာဗိုင်းရပ်စ်ကူးစက်ခံတဲ့လူယောဂါပြင်းထန်ပြီးဖြစ်စေမပြင်းထန်ပြီးဖြစ်စေသူတို့ရဲ့သွေးရည်ကြည်ကိုကျွန်တော်တို့တိုင်းကြည့်တယ်တိုင်းကြည့်လို့ဒီသွေးရည်ကြည်ဟာကျွန်တော်တို့ကဒီပฏิဖြစ်စီပမာဏမြားတဲ့ဆိုရင်သူတို့အလူခံမှာပေါ့နော်သူတို့အလူခံပြီးတော့မှကျွန်တော်တို့ကတိန်းထားမယ်เนาะကျွန်တော်တို့တိန်းထားလို့ရတယ်เนาะ minus ဘယ်လောက်20မှာလဲသူတို့တိန်းထားတယ်တိန်းထားတယ်ဆိုတစ်ခက်တည်းတိန်းထားလို့ရတယ်အခုတော့မလို့သေးမတော်တဆညာလုံးကတည်းကလူသား9ယောက်10ယောက်ယောက်20ယောက်လာလို့ရှင်သုံးဖို့အဆင်သင့်ဖြစ်အောင်ဆိုပြီးတော့ကျွန်တော်တို့ကဒါကိုပြင်ဆင်ထားပြီးတင်ဆင်ထားခြင်းလေ
ကိုရိုနာဗိုင်းရပ်စ်ကူးစက်သူလူနာတွေကိုအရေးပေါ်ကုသနည်းတစ်ခုအဖြစ်ယောဂဘူကင်းစင်သွားသူတွေရဲ့သွေးရည်ချီကုထုံးနဲ့နိုင်ငံတော်တော်များများမှာစံသက်ကုသနေကြတာပါဒါပေမဲ့လည်းအရေးပေါ်သွေးရည်ချီကုထုံးအသုံးပြုမှုကိုအမေရိကန်အစားအသောက်နဲ့ဆေးဝါးကြီးကြပ်ကိုယ်ကျေးရေးဌာန FDA ကစိုင်းငံ့ဖို့ညွှန်ကြားလိုက်ကြောင်းလည်းမနေ့တုန်းကပဲ New York Times သတင်းစာကအစိမ့်မြင့်အရာရှိတချို့ကိုကိုးကားဖော်ပြခဲ့တာပါအမေရိကန်ကူးစက်ယောဂထိပ်တန်းပညာရှင်ဒေါက်တာအန်တိုနီဖောင်ချီအပါအဝင်ဆေးပညာရှင်တချို့ကတော့သွေးရည်ချီကုထုံးဟာထိရောက်မှုသိမ့်ရှိဘူးဆိုပြီးယူဆထားကြောင်းလည်းသတင်းမှာဖော်ပြထားပါတယ်ရှင်ကျွန်မကတော့စုစုပါရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်